ကာကွယ်ရေးတပ်ဖွဲ့တွေတိမ့်ပိုက်ထားပြီးပြည်သူအုပ်ချုပ်ရေးပေါ်ဆောင်နေတဲ့စကိုင်းတိုင်းတမှုခရိုင်တဲကခံပတ်မြို့ကိုစစ်တပ်ဘက်ကဒီလအေဗီ21ရက်မနက်2နာရီကျော်လောက်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်။ခံပတ်မြို့အမှတ်1ရပ်ကွက်ထဲကလူနေအိမ်တွေပေါ်ကြားရောက်ပောက်ကွဲပြီးနှစ်ဦးသေဆုံးကငါးဦးတဲ့မနေတရားရရှိခဲ့တယ်လို့ဒေသခံတအူးကအခုလိုပြောပါတယ်။
နနာရီဝန်းကျင်ဆက်မိကျက်လောက်ပါသေးတာခင်ဗျာ။မြေဆွေရုံနာကအပြင်ရက်ပေါ်မှာကြာလာ။ဆိုင်ပွဲမရှိဘူးကြာ။လောလောဆယ်တော့မရောက်သေးတဲ့ကျမတို့အမတ်တက်ကတော့လောလောဆယ်မရောက်။ဒဏ်ရာရတဲ့လူတွေရှိတယ်၊သူ့အဖေအမေတွေဒဏ်ရာရကြတာပါ။ဟောအမတ်တက်ကမရောက်သေးတဲ့ဒဏ်ရာရတဲ့လူလည်းရှိတယ်။ဒဏ်ရာကျမတို့ပြီးတလောက်ဆိုရင်၃ရက်မရောက်ကတော့တော်တော်ဆိုးဆိုးဝါးဝါးတဲ့ဘွားတော်တ
မန္တလေးတိုင်းမြင်းကြံမြို့နယ်ဘက်မှာဆိုရင်လေကျေးရွာတွေဘက်ကဒီလအေဘီ20ရက်နဲ့21ရက်နေ့တွေမှာစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးလုပ်ခဲ့ပြီးယာနဲ့ချီတဲ့နေအိမ်တွေကိုမိရှို့ဖျက်ဆီးခဲ့ပါတယ်။ဒီလအေဘီ20ရက်နေ့ကတလုတ်ကျေးရွာကထွက်လာတဲ့စစ်ကြောင်းဟာအနီးအနားကကျေးရွာတွေကို2ရက်သက်တိုက်စစ်ကြောင်းထိုးကနေအိမ်တွေကိုမိရှို့ပြီးအရသားတအုပ်ကိုလည်းတတ်ဖြတ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မြင်းကြံလူတုလှုပ်ရှားမှုကော်မတီတာဝန်ရှိသူတဦးကအခုလိုပြောပြပါတယ်
။ကျင်းရောင်းရောင်းဝင်လာပြီးတော့မြှို့တာပါခင်ဗျ။တောင်ရွာမြောက်ရွာဆိုတာရှိတယ်လေ။ကျင်းရောင်းတောင်ရွာခေကြီး60ကျော်မြှို့ဆန်းတာ။ကျင်းရောင်းမြောက်ရွာကတော့အင်းကြီး90ကျော်လောက်မြှို့ဆန်းတယ်။27ရက်လေးလား7နာရီကျမ်းမှာကျတော့ကျွန်တော်ရန်ကုန်ရွာနေမှာနေနေလို့မြှို့ပြီးတော့မှကိုင်းရဘက်ကိုဆက်ပါသွားကြပါလားခင်ဗျာ။ဟိုကျွန်တော်ကိုင်းရမှာတောင်မြောက်ရှိတာကိုကိုင်းရမြောက်ရောက်ရအောင်မြှို့ပါလားခင်ဗျာ။အဲဒီကိုင်းရောက်ရမှာအင်ဂျီ150လောက်မြှို့ဆန်းနေပါလား။20ပြည့်နေ့အဲဒီကိုင်းရောက်ရမှာကိုင်းရောက်ရပေါ့မြေသမီးပေါ့လေ။စစ်ပေးဆောင်လည်းဒီရောလိုက်ပါလား။ရောလိုက်သွားရင်လည်းအားလုံးပဲဖြစ်ကျွန်တော်စစ်ပေးဆောင်50လောက်ကိုဖမ်းမိသွားတယ်ခင်ဗျာ။ဖမ်းမိလားဖမ်းမိပြီးတော့မှအဲဒီဒေါ်မျိုးစစ်တရားကိုပဲဖြစ်ဖက်ခံပြီးတော့ကျန်တဲ့စီးပွားရေးဆောင်တွေကတော့ခေါင်းကိုခံပြီးတော့ခေါင်းကိုတနက်နဲ့တေးပြထားပါဘူး။ရဲဆဲတက်သွားပါလိမ့်မယ်
။အသက်ခံရသူအမျိုးသမီးရဲ့သားဖြစ်သူဟာကာကွယ်ရေးတပ်ဖွဲ့ဝင်တဦးဖြစ်တယ်ဆိုတဲ့စွပ်စွဲချက်နဲ့အမေဖြစ်သူကိုတတ်ဖြတ်သွားတာလို့လည်းဒေသခံတွေကပြောပါတယ်။အခုလိုကြေးရွာတွေမိရှုပ်ပြီးအရက်သားတွေတတ်ဖြတ်မခံရမီဒီလာအေဒီလာ18ရက်နေ့ကစစ်တပ်အားပေးထောက်ခံတဲ့ကြေးရွာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကအချာအဆုံးတွေရှိတဲ့အတွက်အခုလိုနေအိမ်တွေကိုမီးရှို့တာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။မြင်းကြံမြို့နယ်ထဲမှာအခုဧပြီလစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းကျေးရွာ9ရွာကနေအိမ်1000ကျော်မီးရှို့ဖျက်ဆီးခံခဲ့ရပြီးအရသား6ဦးအထိတပ်ဖြတ်ခံခဲ့ရတယ်လို့စည်ရင်းကောက်ယူထားသူတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတစုံတရာမရှိသေးပါဘူးခင်ဗျာ။